မကြာခင်ကျင်းပါတော့မဲ့ဒုတိယကြိမ်27ရာစုပင်လုံးကြီးလာတဲ့အစည်းအဝေးကိုတိုင်းသာလက်နက်ကန်အဖွဲ့တွေအားလုံးပါဝင်ဖို့မဖြစ်နိုင်ဘူးလို့တိုင်းသာလက်နက်ကန်အဖွဲ့တချို့ကပြောနေကြပါတယ်။ဘာကြောင့်ပါလဲ။အားလုံးပါဝင်လို့ရအောင်အစိုးရဘက်ကရောတိုင်းသာတွေဘက်ကပါဘာတွေလှုံ့ဆော်ဖို့လိုအပ်ပါတယ်။အပြည့်စုံကိုဆက်လက်တင်ပြပေးပါမယ်ရှင်။ဒုတိယကြိမ်27ရာစုပင်လုံးကြီးလာကန်ကိုလာမယ့်မေလ24ရက်နေ့မှာကျင်းပပြုလုပ်မယ်လို့ရည်သတ်မှတ်ထားပေမဲ့လည်းတိုင်းသာလက်နက်ကန်အဖွဲ့တွေအားလုံးညီလာခံကိုပါဝင်တက်ရောက်နိုင်ရေးကိစ္စဟာမတိကျမီရာဖြစ်နေသေးပါမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းအားလုံးပါဝင်ရေးမှုကိုပဲလက်ကင်ထားကြတယ်လို့အစိုးရဘက်ကရောတိုင်းသာလက်နက်ကန်အဖွဲ့တွေကပြောနေကြပေမဲ့ဒါကိုအကောင့်တွေဖော်နိုင်ဖို့ကအခုချိန်ထိတည်တည်ကြကြမလုပ်ဆောင်နိုင်ကြသေးပါဘူးအစိုးရနဲ့စစ်တပ်ကနောက်ဆုံးသဘောထားပြောင်းလဲမှုတွေကြောင့်အလုံးပါဝင်ရေးဟာတိုက်ပြီးတော့မဖြစ်နိုင်သေးဘူးလို့တောင်းပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLS TNLA ရဲ့ပြောခွင့်ရဗိုလ်မှူးမိုင်အိုက်ကျော်ကအခုလိုပြောပါတယ
်။သူကပဲအဖွဲ့ကြီးပါမယ်ပဲအဖွဲ့ကြီးဖိတ်မယ်ဆိုတော့ဖိတ်ဖို့တိရောစစ်တပ်ကတော့မသိရသေးဘူးနော်။ဒါကတည်းကချက်တွေတော့မရှိလို့ဆိုတော့လည်းကျွန်တော်မသိရသေးဘူး။ဆိုမှတစ်ခေါက်ဒီမှာတော့သူတို့ရဲ့မူလရဲ့ချက်ကတော့အလုံးပါဝင်ရေးတော့တရားစီရင်ခဲ့တယ်။ဒါပေမဲ့ဒီမူလခံစင်ပါခံစစ်စစ်မှဒီတိုက်ရိုက်ဘောထားတွေကနောက်ကနေပါလာတယ်။တိုက်ရိုက်ဘောထားတွေကလည်းရတဲ့အပိုင်းတွေတွေ့ရတယ်။အဲမှာပါဖြစ်လာစတော့တချို့ဖက်တွေချလို့ရမယ်။တချို့ပြောတွေကပါလို့ရမယ်။တချို့ပြောကြတော့ဒီပုံစံနဲ့တည့်ရမယ်။စမ်းသက်ချက်တွေရရှိလာတယ်။ခြားဆက်ဆံမှုတွေလည်းရှိလာတယ
်။မြန်မာတိုင်းနိုင်ငံလုံးငြိမ်းချမ်းရေးလုပ်ငန်းဟာအစိုးရစစ်တပ်တိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေအားလုံးပြင်အရက်ကဲလူမှုအဖွဲ့စည်းတွေကလည်းပါဝင်လှုပ်ဆောင်မှအောင်မြင်မှုရမှာဖြစ်ပါတယ်။အထူးသဖြင့်မြန်မာစစ်တပ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတန်းတူညီမျှစွာပါဝင်ဖို့ကတိတ်ကိုအရေးကြီးပါတယ်။ဒါပေမဲ့အားလုံးပါဝင်ရေးကိစ္စဟာအခုထိဘာကြောင့်မတေးကြဖြစ်နေရပြီးဒီကိစ္စဖြစ်အောင်အစိုးရနဲ့စစ်တပ်ကဘာတွေကိုလှုပ်ဆောင်ဖို့လိုအပ်နေပါသေးလဲ။ကချင် Alliance ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်ကတော့အားလုံးကိုခေါ်ရင်တော့အားလုံးပါဝင်နိုင်မယ်ဆိုပြီးအခုလိုပြောပါတယ်။
အားလုံးကိုခေါ်ရတာအားလုံးပါဝင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဒီငြိမ်းချမ်းရေးကလည်းစမှာပြောမယ်ဆိုရင်အားလုံးကိုပါဝင်ခေါ်ဆောင်တဲ့ငြိမ်းချမ်းရေးပဲဖွဲ့စည်းမှခြံထားမှာပဲဖွဲ့စည်းမှပြစ်ထားတဲ့ပုံစံမျိုးဟုတ်ပဲနဲ့ခေါ်ဆောင်ကတော့အောင်မြင်တယ်လို့ထင်ပါတယ်။သူရတယ်ကရှင်းပါတယ်ခေါ်မယ်ဆိုတော့အဲ့လိုတိုက်ခွန်းမလုပ်နဲ့ပေါ့နော်။ကိုယ့်ရဲ့တက်ကိုပြောရအောင်ပေါ့။အဲ့သူရနေပြီးတော့ခေါ်ရပုံစံနဲ့လုပ်ပြီးမှစတက်ကနေလိုက်ချက်နေရတော့တဘာဝမကြောက်ဘူး။အဲ့ဒါကတော့အစိုးရရောအရင်ကြိုတင်ပြောရမယ့်ကိစ္စတွေပါ။အစိုးရနေပြောရဆိုရင်တပ်မတော်ရောတိုက်ရိုက်ပြောချင်ပါလေ။ဒီထိုးဆက်တဲ့ရှောက်ထိုးရှင်းမရှင်းရတတ်ထားနေရောဆုတ်တဲ့ဟာဆုတ်တဲ့
ပါလေ။မြန်မာအစိုးရဟာတနိုင်ငံလုံးအပြစ်ခရဆဲရင်းနဲ့ငြင်းငြင်းရင်းကိစ္စတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲတိုင်းသားနယ်မြေဒေသတို့အထူးသဖြင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကချင်ပြည်မှာထိုးစစ်ဆင်မှုတွေဆက်လက်လှုပ်ဆောင်နေပါတယ်။ပြည်ရဲ့အေဒီလာကြံကာလနောက်ပိုင်းမှာလည်းရှမ်းပြည်နယ်မြောက်ပိုင်းဒေသမြို့နယ်၄ခုထက်မင်းမှာအစိုးရစစ်တပ်နဲ့တအောင်းပလောင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုင်းသားတွေရဲ့နေမြေတွေမှာစစ်တပ်ကထိုးစစ်ဆင်မှုတွေလျှော့ချပြီးရပ်တန့်လိုက်ရင်တိုင်းသားတွေအနေနဲ့ပြည်ပခါကိုစပွဲပေါ်ကနေဖြေရှင်းခြင်းနဲ့စိတ်ဓာတ်ရှိတဲ့ဆိုတာလက်တွေ့မှာဖော်ပြလို့ရမယ်လို့လည်းဂမ်ဆန်ကပြောပါတယ်
။ထိုးစစ်ကမဆင်ဘူးဆိုတဲ့တိုက်ပွဲကရှိရမှာမဟုတ်ဘူး။တစ်ဖက်နဲ့တစ်ဖက်ရောယုံကြည်မှုရောအဲဒီတော့တက်လာတယ်လို့ကျွန်တော်မြင်ပါတယ်။တစ်ဆက်တစ်ဆက်လို့ခေါ်ရဆိုရင်တော့ဒီထိုးဆက်တော့ကအကုန်လုံးချော့ပေါ့နော်။တကူတရရောချော့တဲ့လေလောက်ရတယ်ပါဒီ။အဲဒါမှကျွန်တော်ကတကယ်ကြီးငင်းငင်းကက်ကက်ပြီးပခတွေကိုစပွဲမှာချီချင်းနဲ့စိတ်သက်ရှိပါတယ်ဆိုတာလက်တွေ့မှာပေါ်ပြလို့ရတာပေါ့နော
်။တနင်္ဂနွေလုံးပြစ်ခတ်ရဆေးရေးစာချုပ် NCA ထဲမှာတိုင်းနာလက်နက်ကန်အားလုံးလက်မှတ်ထိုးနိုင်ရေးအတွက်အပြစ်အခရဆဲရေးစာချုပ်လက်မှတ်ထိုးမထားတဲ့တိုင်းနာလက်နက်ကန်အဖွဲ့တွေကအကြီးကတောင်းဆိုချက်အချက်၉ချက်ကိုအခုချိန်ထိအစိုးရကမူအချက်နာသဘောတူထားတာပါ။တိုင်းနာတွေအနေနဲ့ကိုလိုချင်တဲ့အရာတွေအားလုံးတရားရင်ငယ်နှုံးရမှလုပ်မယ်ဆိုရင်ဖြစ်ဖို့ခက်ခဲမယ်လို့နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောဆိုခဲ့ပူတာကြောင့်တိုင်းသားတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးအပြေးအယူမလုပ်ဆောင်သင့်ဘူးလားလို့မေးရမှာတော့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်ကအခုလိုဖြေပါတယ
်။ဒီကျွန်တော်အမြင်ကခုကမေးချင်တယ်။အဲ့ဒါသင်လုံးဆိုတာအပြေးအယူလုပ်ရသလားလို့မေးဖို့ပါ။အဲ့ဒါတိုင်းသားတွေချော့ပါဆိုသင်လုံးကိုချော့ရမလားလို့ကြံမေးရမှာပါ။အဲ့ဒါသင်လုံးကိုတိကျဖို့ဆက်စည်းဖို့ဆိုတာကအဲ့ဒါတိုင်းသားတွေပြန်စစ်စားရမယ်လို့ဆိုခုပါ။
အပြစ်ခရဆေးစာချုပ်မှာလက်မှတ်မထိုးထားသေးတဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေကအကြီးကတောင်းဆိုတဲ့အချက်၉ချက်တွေကတော့အစိုးရနဲ့တပ်မတော်ဘက်ကတပြည်လုံးအပြစ်ခရဆေးကိုစတင်ကြေညာပေးဖို့ပင်လုံစိုက်တပ်ကိုအခြေခံပြီးဆက်ကြွပြည်တော်စုတည်ဆောက်ဖို့ပ ီတော့အစိုးရလွှတ်တော်တမတော်ကိုယ်စားလှယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲလုပ်ဖို့အပြင်အပြည့်အခရက်စဲရေးဆိုင်ရာစီမင်းတပ်ပိုင်းဆိုင်ရာကျင်းဖို့စတဲ့အချက်တွေပါဝင်ပါတယ်ပထမအချက်ဖြစ်တဲ့အစိုးရနဲ့တမတော်ဘက်ကတပြည်လုံးအပြည့်အခရက်စဲရေးကိုစတင်ကျင်းပဖို့ဆိုတဲ့အချက်ဟာဘယ်တော့မှဖြစ်လာမှာမဟုတ်ဘူးလို့မြန်မာနိုင်ငံရေးလက်လာတုံ့တက်သူတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစောင့်ကြည့်အကြက်ခတ်တွေကတုံ့တက်ထားတာရှိတာကြောင့်ဒီအတိုင်းသာဆက်လက်သွားနေမယ်ဆိုရင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းဟာဆက်ပြီးကြာမြင့်အောင်မဲ့သဘောဖြစ်နေပါတယ်ရှင်